ဆူရီးယားပြည်သူ့စစ်အတွင်းမှာဆူရီးယားဘက်ကရောတပုံဘက်ကပါဒါလူလက်နက်အသုံးပြုရဲဆိုတဲ့အထောက်ထားခင်ခင်လုံလုံမတွေ့ရဘူးဆိုပြီးတော့ဆူရီးယားနိုင်ငံတွင်းစစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂကော်မရှင်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီခုံဖွဲ့ဝင်တူကတော့တပုံတွေဘက်ကဆရင်းတန်းငွေအသုံးပြုရဲဆိုပြီးတော့သင်္ကာမကင်းဖြစ်စရာအခြေအနေခင်ခင်မမကိုတွေ့ရတယ်ဆိုပြီးတော့ဒီကော်မရှင်ဖွဲ့ဝင်တူကပြောဆိုတာတော့ရှိခဲ့ပါတယ်။ဆူရီးယားပြည်ပခအတွင်းဘက်တစ်ခုခုကနေပြီးတော့ဒါလူလက်နက်အသုံးပြုရဲဆိုတဲ့တွေ့ရှိချက်မျိုးဆုံးဖြတ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဆီးရီးယားရေလွတ်လပ်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်အနေနဲ့ရှင်းလင်းလင်းပြောဆိုလိုတယ်လို့တင်းလာနေမှာထုတ်ပြန်သွားတာဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ဒီကော်မရှင်အဖွဲ့ဝင်တူလည်းဖြစ်စစ်ရာဇဝတ်မှုဆိုင်ရာတရားရုံးရှိနေဟောင်းလည်းဖြစ်တဲ့ကာလာဒယ်ပွန်တီကဒီ Swiss ရုပ်သံတစ်ခုနဲ့မေးမြန်းခဲ့မှာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုဆန့်ကျင်တဲ့ဆီးရီးယားတပုံတွေဟာစရင်းတောင်းွေကိုအုံပြူတိုက်ခိုက်တာတွေလုပ်ခဲ့တယ်ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်။ဒါဟာနစ်နာခံစားရသူတွေဆရာဝန်တွေနဲ့ဆီးရီးယားအင်ဂျင်ချင်းမှာရှိတဲ့စေုံတွေကရတဲ့အထောက်အထားတွေပေါ်မှာမှတ်ချက်ပြူတာဖြစ်တယ်ဆိုပြီးတော့ Miss Dill Pondi ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဟာမပြီးပြတ်သေးတာမို့လို့စုံစမ်းစစ်ဆေးမှုတွေအနေနဲ့တိကျတဲ့အခြေအနေအထောက်အထားတရက်ကိုမပြနိုင်သေးဘူးလို့လည်းသူကပြောပါတယ်။အခုလိုမျိုးဓာတ်လက်နက်အသုံးပြုပဲရှိတယ်ဆိုတဲ့ကိစ္စအသေးစိတ်ကိုတော့ပြောမသွားပါဘူးခင်ဗျာ။